အခုနောက်ဆုံးကြာနေသေးတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုထုတ်လွှင့်ပေးပါရမယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်အစိုးရကလည်းဆိုင်းငံ့အမိန်နဲ့တမ်းမြင့်ခံထားရတဲ့ကြားကပြည်အောင်စုတိုင်းရင်းသားလူမျိုးများလူငယ်ညီလာခံကိုပင်လုံမျိုးမှာဆက်လက်ကျင်းပနေပါတယ်။ရခိုင်ပြည်လူမျိုးရေးပါတီ ALP ပြန်ကြားရေးဒုတာဝန်ခံဦးခိုင်မျိုးထွန်းကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကနေဖမ်းဆီးခဲ့တယ်ဆိုတာနဲ့ရှမ်းပြည်တောင်ပိုင်းလွယ်လင်းခရိုင်ပင်လုံမျိုးမှာမြန်မာနိုင်ငံလုံးဆိုင်ရာတိုင်းရင်းသားလူငယ်ညီလာခံကျင်းပနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်နယ်အစိုးရကနေဆိုင်းငံ့အမိန်နဲ့တမ်းမြစ်ခံထားရတဲ့ကြားကတိုင်းရင်းသားလူငယ်ကိုယ်စားလှယ်တထောင်ခန့်ဟာပြည်ထောင်စုတိုင်းရင်းသားလူမျိုးများညီလာခံကိုရှမ်းပြည်တောင်ပိုင်းလွှဲလင်းခရိုင်ပင်လုံမြို့မှာကျင်းပနေပါတယ်ပြည်ထောင်စုဖြစ်တရာပင်လုံမြို့ပြည်ထောင်စုကြောက်တိုင်ဝန်းအတွင်းမှာဇူလိုင်လ29ရက်နေ့ကနေ31ရက်နေ့အထိကျင်းပနေတာပါလူငယ်တွေအနေနဲ့ပြည်ထောင်စုတမိုင်းဆက်လက်လက်ဆင့်ကမ်းသင်ဆောင်နိုင်ဖို့ပြည်ထောင်စုအကြောင်းပုံမူနားလည်သိရှိဖို့တိုင်းပြည်ကိုဖက်ဒရယ်ပြည်ထောင်စုစနစ်ပုံစံနဲ့တည်ဆောက်နိုင်ဖို့ရည်ရွယ်တယ်လို့လူငယ်ညီလာခံဖြစ်မြောက်ရေးကော်မတီစံအောင်မြင့်ဦးကပြောပါတယ်။အဲ့ဒီညီလာခံမှာပြည်내အခြေပြုတိုင်းရင်းသားလူငယ်တွေအပါအဝင်ကတူးကနန်းတောင်သားထဝယ်ရောတိုင်းရင်းသားလူငယ်ကိုယ်စားလှယ်မျိုးနွယ်စု22ခုတက်ရောက်ခဲ့ပါတယ်။
တနင်္ဂနွေလုံးပြည်ခရက်စေ NCA စာချုပ်လက်မှတ်ရေးထိုးထားတဲ့ရခိုင်လူမျိုးရေးပါတီ ALP ကပြန်ကြားရေးတုတာဝန်ခံအရာရှိဦးခိုင်မျိုးထွန်းကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကရခိုင်ပြည်နယ်မြို့တော်စစ်တွေမြို့မှာဖမ်းဆီးလိုက်ပါတယ်။စူလိုင်လ25ရက်နေ့ကစစ်တွေမြို့မှာဖမ်းဆီးခဲ့တာပါ။ဧပြီလအတွင်းကရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်မတော်ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာမြန်မာအစိုးရတပ်မတော်ကရခိုင်ဒေသခံကြေးရွာသားတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ကြေညာချက်တဆောင်ထုတ်ပြန်ခဲ့တဲ့အတွက်တပ်မတော်အရာရှိတုပုံမူကြီးတင်နိုင်ထွန်းကဦးခိုင်မျိုးထွန်းကိုစစ်တွေခရင်တရားရုံးမှာတရားစွဲဆိုခဲ့ပါတယ်။တရားရုံးတော်ကိုလာရောက်ဖို့ဦးခိုင်မျိုးထွန်းကပြက်ကွက်ခဲ့တဲ့အတွက်ဖမ်းဆီးရတာဖြစ်တယ်လို့စစ်တွေမြို့ခံရဲအရာရှိတဦးကပြောပါတယ်။
နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ဦးဆောင်ကျင်းပမဲ့27ရာစုပင်လုံညီလာခံအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့ချင်းနိုင်ငံရေးပါတီချင်းလူမှုအဖွဲ့များပါဝင်တဲ့ညီလာခံကနေ1948ခုကပင်လုံစာချုပ်ကိုပြန်လည်ဖော်ဆောင်ဖို့ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ရန်ကုန်မြို့ Orchid Hotel မှာဇူလိုင်လ22ရက်နေ့ကနေ23ရက်နေ့အထိချင်းနိုင်ငံရေးပါတီ၈ခုနဲ့ချင်းလူမှုအဖွဲ့၁၅ခုပါဝင်တဲ့ချင်းပြည်နယ်လုံးဆိုင်ရာညီလာခံတရက်ကိုကျင်းပခဲ့တာပါအဆိုပါညီလာခံမှာပြည်နယ်အသစ်သတ်မှတ်ရေးမြေပြန့်ဒေသနဲ့အာဏာခွဲဝေရေးလွတ်လပ်ရေးမတိုင်မီအနေအထားအပေါ်အခြေခံပြီးပြန်လည်ရေးဆွဲသတ်မှတ်ရေးပင်လုံစာချုပ်ပါအချက်များပြန်လည်အသက်ဝင်စေရေးတဘာဝအရင်းမြစ်တွေတရားမျှတစွာခွဲဝေရေးစတာတွေပါဝင်တဲ့ထုတ်ပြန်ကြေညာချက်တစ်စောင်ကို ZCD ကထုတ်ပြန်ပါတယ်နေရတာကျင်းပခဲ့တဲ့အဲ့ဒီဆွေးနွေးပွဲကရရှိလာတဲ့သဘောတူညီချက်ကိုပြည်ထောင်စုငြိမ်းချမ်းရေးညီလာခံခေါ်27ရာစုပင်လုံညီလာခံမှာတင်ပြသွားမှာဖြစ်တယ်လို့သိရပါတယ
်။ဇူလိုင်လ3ရက်နေ့မိုးအဆက်မပြတ်ရွာတွင်းနေတာကြောင့်ကချင်ပြည်နယ်တွင်ပြီးခဲ့တဲ့ပတ်တွင်းမှာမြစ်ကြီးနားတနိုင်ပမော်နဲ့ဖားကမြို့နယ်တွေမှာမိုးရေရှမ်းတက်လာတယ်လို့မြစ်ရေတွေလည်းကြီးလာလို့ဒုက္ခခက်ခဲရင်ဆိုင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ဟူကောင်ချမ်းဝမ်တနိုင်းမြို့နယ်မှာဆိုရင်လဲတနိုင်းချောင်းရည်မြင့်တက်လာလို့စူလင်လ22ရက်နေ့ကဒေတာခံတွေနီးဆက်တဲ့ကုန်းတွေမှာထွက်ပြေးခလုံနေရပါတယ်။မိုးရာသီတန်းရည်ကြီးရည်ရှမ်းတဲ့ပြည်တနာရင်ဆိုင်နေရလို့ဖားကမှာဆိုရင်လဲအခုအခါဥရုချောင်းရည်ကြီးလာနေတယ်လို့မိုးဆက်တီးထန်ရွာတွင်းမယ်ဆိုရင်အန္တရာယ်ဖြစ်လာနိုင်တယ်လို့ဒေတာခံတွေကပြောပါတယ်
လိုင်စင်မဲ့မော်တော်ဆိုင်ကယ်တွေ without ကားတွေကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကနေပြီးဖမ်းဆီးမှုတွေအခုလအတွင်းဇက်တိုက်လှုပ်ဆောင်လာနေတယ်လို့ကရင်ပြည်နယ်အတွင်းမှာလည်းဖမ်းဆီးမှုတွေရှိလာနေပါတယ်။ကရင်ပြည်နယ်မှာလိုင်စင်မဲ့ယင်တွေကိုအသုံးပြုပြီးတော့ရာဇဝတ်မှုမူးယစ်ဆေးဝါးလက်နက်ရောင်းဝယ်မှုနဲ့ယင်တိုက်မှုတွေများလာတဲ့အတွက်လိုင်စင်မဲ့ယင်ဥပဒေအရဖမ်းဆီးမှုတွေလှုပ်ဆောင်ရတာဖြစ်တယ်လို့ကရင်ပြည်နယ်ရဲတပ်ဖွဲ့ဒုရဲမှူးကြီးဦးရဲဦးကပြောပါတယ်။ ရင်တင်သွင်းဂိတ်တွေကိုပိတ်ပြီးဒေသတွင်းရှိနေတဲ့ရင်တွေကိုတပ်တာတဲ့အခွန်နှုံးနဲ့တရားဝင်လိုင်စင်ထုတ်ပေးဖို့ကရင်နိုင်ငံရေးပါတီတွေစုပေါင်းတောင်းဆိုထားပါတယ်။ကရင်ပြည်နယ်ဟာလိုင်စင်မဲ့ရင်တင်သွင်းမှုအများဆုံးပြည်နယ်ဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်။ပြည်ထောင်စုတစ်ဝန်းလုံးကတိုင်းရင်းသားလူငယ်တထောင်ခန့်ဟာရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်ပင်လုံမြို့မှာငားရဲကြတဲ့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းရင်းသားလူငယ်ညီလာခံကြီးကျင်းပနေပါတယ်။အနာဂတ်ဖက်ဒရယ်ပြည်ထောင်စုအကျိုးကိုဝိုင်းဝန်းတည်ဖို့အမျိုးသားနိုင်ငံရေးမှလူငယ်တွေပါဝင်ထမ်းရွက်ဖို့အဓိကဖြစ်တယ်လို့လူငယ်ခေါင်းဆောင်တွေကပြောပါတယ်။ဒီအကြောင်းကိုတော့ဆိုင်းမွန်းကနေစူးစီးတင်ဆက်ထားပါတယ်။
ဒီတိုင်းတန်းလူငယ်ညီလာခံဖြစ်မြောက်ဖို့၄နှစ်စောင့်ဆိုင်လာခဲ့တယ်လို့ညီလာခံဖြစ်မြောက်ရေးကော်မတီဝင်မွန်လူငယ်ခေါင်းဆောင်မင်းနောင်ထောကပြောပါတယ်။
ကျွန်တော်တို့ဒေသဥဆောင်ပြီးတော့မှဆင်းနေပြီးတော့မှဒါတွေကြောက်အောင်ကျူးစားခဲ့ရတာဆိုတော့၄နှစ်ရှိပြီပေါ့ဗျာဒီလိုနေမျိုးတွေ့ရဖို့ကျွန်တော်တို့၄နှစ်လုံးလုံးလှုပ်ခဲ့ရတာကိုအဲ့ဒီ၄နှစ်လုံးလုံးအခက်ခဲကြက်တဲ့ဈာထဲမှာဒီနေ့တည်းရရတယ်ဆိုတော့ကြက်သိမ်းမှထတာမျက်ရည်အောင်ဝဲဝမ်းတာလုံး
စုလိုင်းလ29ရက်နေ့ကနေ31ရက်နေ့ထိ5ရက်ကြာပြည်ထောင်စုတိုင်းဒေသလူမျိုးများညီလာခံကိုပြည်ထောင်စုဖြစ်တည်ရာပင်လုံမြို့ပြည်ထောင်စုကြောက်တိုင်ဝန်းမှာကျင်းပနေတာပါမြန်မာနိုင်ငံလုံးဆိုင်ရာတိုင်းရင်းသားလူငယ်များညီလာခံဖြစ်မြောက်ရေးကော်မတီမှပါဝင်တဲ့လူငယ်ကောင်းဆောင်ဆိုင်အောင်မြင့်ဦးကတော့
တိုင်းဒေသစုစည်းနဲ့ဒီပြည်အောင်စုစနစ်ကိုဖက်ဒရယ်ပြည်အောင်စုစနစ်ကိုတည်ဆောင်ဖို့ရတဲ့ဆိုတာဖက်ဒရယ်ကောင်းဆောင်နဲ့ပြည်ချင်းချင်းကောင်းဆောင်နဲ့ကျွန်တော်အတိအကျထားပြီးတော့ဆွေးနွေးတယ်။အဲ့ဒါကိုလည်းပညာရှင်တွေတကွတွဲပြီးတော့အဲ့ဒါခုရှိတယ်။တိုင်းရင်းသားတွေကိုစီမှာစာတမ်းတွေလာတင်ပြကြမယ်။အဲ့စာတမ်းတွေထွက်လာတဲ့ဟာတွေကတိုင်းဒေသလူငယ်တွေရဲ့ policy ချက်နေတယ်ဖက်ဒရယ်အဆုံးပေးနိုင်တယ်ပေါ့နော်။
ညီလာခံဟာအနာဂတ်မြန်မာနိုင်ငံရေးမှလူငယ်တွေပါဝင်ဖို့အတိအကျဖြစ်တယ်လို့မွန်လူငယ်ခေါင်းဆောင်မင်းနောင်ထောကပြောပါတယ်
။ဆိုတော့အနာဂတ်မှာကျွန်တော်တို့ပါဝင်နိုင်မှုကတော့အမျိုးသားနိုင်ငံရေးမှာကျွန်တော်တို့ပါဝင်နိုင်အောင်တော့ကျွန်တော်တို့လုပ်ကိုလုပ်မယ်ပေါ့နော်။အဲ့ဒီသဘောတော့ကျွန်တော်တို့မှာအဲ့ဒီသဘောထားအတိအရှိတယ်ပေါ့နော်။ဆိုတော့ဒီအချိန်မှာပါတီတွေလက်နက်ကင်ချင်းမကင်ချင်းတွေကိုကျွန်တော်တို့ကမစဉ်းစားတော့ဘဲနဲ့ National Politics ပေါ့နော်။ဒီအမျိုးသားမူဝါဒရေးဆွဲရေးတွေမှာကျွန်တော်တို့ပါဝင်နိုင်အောင်ဒါကိုအစွမ်းကုန်ကြိုးစားသွားမယ်ပေါ့။
ပင်လုံမြို့မှာကျင်းပတဲ့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းဒေသလူငယ်များညီလာခံမှာရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဆော့ခမ်ပင်ဖာပအိုးမျိုးသားလူမျိုးရေးအဖွဲ့နိုင်ရကပူမူကြီးခွန်ဥက္ကတို့အပြင်လွတ်တော်အမတ်တွေတက်တိပညာရှင်တွေတက်ရောက်ခဲ့ကြပါတယ်ညီလာခံမှကျင်းပခင်တည့်အလိုမှာ20တရာစုပင်လုံညီလာခံအတွက်အဟအတာဖြစ်တော်မှာကိုစိုးရင်လိုရှမ်းပြည်နယ်ဆွေရကဆိုင်းငံ့ထားဖို့ညွန်ကြားစာပေးပို့ခဲ့ပေမဲ့ရှမ်းပြည်နယ်ဝန်ကြီးချုပ်နဲ့ဆွေးနွေးပြီးတဲ့နောက်မှာကျင်းပခွင့်ရခဲ့တာဖြစ်ပါတယ်
ဆက်ပြီးတော့20တရာစုပင်လုံညီလာခံကျင်းပတဲ့အခါမှာမွန်အမျိုးသားတရက်လုံးကိုကိုစားပြုတင်ပြနိုင်မှုအတွက်မွန်ပြည်သက်ပါတီကဥဆောင်ပြီးကျင်းပမယ်မွန်အမျိုးသားကွန်ဖရင့်မှာမွန်နိုင်ငံရေးပါတီနှစ်ခုဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်အမျိုးသားပါတီတို့ကနေတက်ရောက်ဖို့မတည်ကြတဲ့အခြေအနေမှာရှိပါတယ်ဒီအကြောင်းကိုတော့မင်းစလိုင်းကနေစူးစီးတင်ဆက်ထားပါတယ်ရှင်
မွန်အမျိုးသားကွန်ဖရင့်ကျင်းပမဲ့ကိစ္စနဲ့ပတ်သက်ပြီးမွန်ပြည်သက်ပါတီပြည်တွင်းရေးရာတာဝန်ခံနိုင်ဝင်လှကအခုလိုရှင်းပြပါဗျ။
တို့လက်ရှိဆိုရကဖိတ်ခေါ်နေတဲ့ဒီဒါဒီနောက်တို့မြေလာကဒီလိုရလုံးကိုစားပြီးတော့အညီလကမှာအတန်တန်ထဲပြို့နိုင်ဆိုနိုင်ဖို့အားလုံးပါဝင်တဲ့ CUV ဘော်ကြီးတို့ခုလောက်ကိုစီစဉ်နေပါတယ်
ကွန်ဖရင့်ဖီမဲရေးကော်မတီမှမွန်နိုင်ငံရေးပါတီနှစ်ပါတီနဲ့မွန်လူမှုအဖွဲ့အစည်းတွေကနေအချို့ကျကိုယ်စားလှယ်ပါဝင်ပေးဖို့မွန်ပြည်သက်ပါတီကကန့်လန့်ထားပေမဲ့မွန်နှစ်ပါတီကတော့ပါဝင်နိုင်ခြင်းမရှိဘူးလို့အကြောင်းပြန်ထားသလိုကွန်ဖရင့်ကိုတက်ရောက်ဖို့ရှိမရှိဆိုတာကိုလည်းခုထိမဆုံးဖြတ်ရသေးဘူးလို့ပါတီကောင်ဆောင်တွေကနေသိရပါဗျ။မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကတော့မွန်ပြည်သက်ပါတီဥဆောင်လောက်မဲ့ကွန်ဖရင့်တက်ရောက်ဖို့ခက်ခဲတယ်လို့ပါတီအသွင်မှုနိုင်စံတင်ကပြောပါဗျ။တက
်ခါရစည်းတုံးမှာမွန်ပြည်သက်ပါတီတောင်းဆိုထားတဲ့ချက်ရှိတယ်ပြည်တွင်းနိုင်ငံရေးပါတီရဲ့ဒီနေ့ဆိုတဲ့အစိုးရဖွဲ့စည်းပြီးလဲလို့လတ်စာတွေးဆုံဆွေးနွေးဖွင့်တောင်းတာပူပေါင်းဆောင်ရွက်တာမှာပါဒါဟာဒီကြောင်ကျော်တော့ခါလိုက်ကြများပြည်သိတာဘာဖြစ်နိုင်ငံတော်ကဒီ second ပြည်နယ်ပတ်သက်ပြီးတော့မဖြတ်သိမ်းရသေးနိုင်ငံတော်ကတိမှတ်ပြုတဲ့ NCO နံပါတ်2ကဖွဲ့စည်းမှတ်တာရောင်းမဖွဲ့စည်းဒီချက်ကိုတုံးပြီးတော့ပါတီဖြတ်သိမ်းထားနိုင
်တယ်။ဒါပေမဲ့လည်းမွန်လူမှုအဖွဲ့အစည်းတွေကတော့ကွန်ဖရင့်တက်ရောက်ဖို့ကွန်ဖရင့်မှာတင်ပြဆွေးနွေးသွားဖို့အချက်လက်တွေကိုစုဆောင်းထားပြီးဖြစ်တယ်လို့မွန်နှစ်ပါတီပါဝင်လာနိုင်အောင်လည်းကြိုးစားနေတယ်လို့မွန်လူမှုအဖွဲ့အစည်းကကိုမင်းမင်းကပြောပါဗျ။
ကျွန
်
တော်တို့ CSO တောက်ကတော့ပါတိုက်တွန်းချင်တယ်ဆိုတော့လူသားရဲ့အကျိုးစီးပွားကိုဒီစက်ဥပဒေကိုမူပေါင်းလေလွတ်အောင်ထောက်ပြန်ချက်ပြမှအတင်းကမှုနဲ့နေပြီးတော့မွန်မျိုးသားအကျိုးစီးပွားကိုတစ်ဆုတ်အောင်မပြုတ်လို့ဘို့တော့ကျွန်တော်တောင်းဆို CSO ဘက်ကအဲ့ဒီဟာကိုလည်းနှစ်ပါတီလုံးသုံးပါတီလုံးကိုကျွန်တော်တို့လော်ဘီလိုက်လုပ်နေတဲ့နေသားရှိတယ်လို့ပြောလို့ရတယ်
Conference မှာ27ရာစုပင်လုံညီလာခံတက်မဲ့အကြောင်းနဲ့အမျိုးသားစည်းလုံးညီညွတ်ရေးအတွက်ရှေ့ဆက်ဘလို့အကောင်ထည်တွားကြမလဲဆိုတဲ့အကြောင်းကိုအဓိကဆွေးနွေးကြမှာဖြစ်ပြီးတော့မော်မျိုးသားများရေးသွဲထားတဲ့ရမညပြည်နယ်ဖွဲ့စည်းပေါ်ခြေကဥပဒေကိစ္စအမျိုးသားညီလာခံတရစီရင်ကျင်းပဖို့ကိစ္စတွေကိုလည်းထက်သွင်းဆွေးနွေးသွားဖို့ရှိပါတယ်။ Conference ကိုဩဂုတ်လပထမပတ်တွင်မွန်ပြည်သစ်ပါတီထိုင်းချုပ်နယ်မြေဖြစ်တဲ့မော်လမြိုင်ခရိုင်ဌာနချုပ်တည်ရှိရာကရင်ပြည်နယ်ကြံအင်စိတ်ကြီးမြို့နယ်ဘောင်ပေါက်ကျေးရွာမှာကျင်းပသွားဖို့အစီအစဉ်ထားပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ရှမ်းပြည်နယ်အစိုးရကနေဆိုင်းငံ့အမိန့်နဲ့တမ်းမြစ်ခံထားရတဲ့ကြားကလွယ်လင်ခရိုင်ပင်လုံမြို့မှာပြည်ထောင်စုတိုင်းရင်းသားလူမျိုးများလူငယ်ညီလာခံကိုကျင်းပနေပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ထိုင်းနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။